တဲ့င်းစာထဲမှာပါတာပေါ့နော်ဒီ9ရက်နေ့ကထုတ်ပြန်သွားတဲ့အထဲမှာကျင်းအောင်များဥပဒေကျမ်းကိုအများပြည်သူလေ့လာဖို့အတွက်ဆိုပြီးတော့ဖော်ပြထားတာပေါ့နော်ဆိုတော့အဲ့ဒီပုံမှာနိုင်ငံရေးကျင်းသားဟောင်းတူဖြစ်ခဲ့တဲ့ကိုကြီးအနေနဲ့ပေါ့ဒီအခုထုတ်ပြန်လိုက်တဲ့ဥပဒေကျမ်းပုံမှာဘယ်လိုသုံးသပ်လဲပေါ့
ဒီအကျဉ်းသားဆိုတဲ့အခါမှာယာစိုးမှုအကျဉ်းသားရှိတယ်နိုင်ငံရေးအကျဉ်းသားရှိတယ်ဆိုတော့တစ်ချောင်းလုံးကတော့နိုင်ငံရေးကျဉ်းသားမရှိဘူးလို့ဒီဇိုင်းမမတ်ညင်းဆိုခဲ့တယ်ပေါ့ဒါပေမဲ့အစိုးရအသစ်ပြောင်းလာပြီးနောက်ပိုင်းမှာနိုင်ငံရေးအကျဉ်းသားဆိုတာကိုတရားဝင်သုံးနှုံးလာတာရှိတယ်။ဆိုတော့ကျွန်တော်ကိုယ်တိုင်လက်ကျန်နိုင်ငံရေးအကျဉ်းသားစီစီရေးကော်မတီထဲမှာကျွန်တော်အဖွဲ့ဝင်တယောက်ဖြစ်နေပါဝင်ခဲ့တယ်။ဒါပေမဲ့ဒီနေ့ဒီချိန်အထိနိုင်ငံရေးအကျဉ်းသားဆိုတာနဲ့ပတ်သက်တဲ့အဓိပ္ပာယ်ဖွင့်ဆိုချက်ပေါ့။အဲ့ဒါကျွန်တော်တို့မတတ်မှတ်နိုင်သေးဘူး။အဲ့တော့ကျွန်တော်တို့ကအကျဉ်းထောင်ဥပဒေရေးဆွဲရမယ်ဆိုရင်တာမန်ရာဇဝတ်အကျဉ်းသားများကိုဘယ်လိုဆက်ဆံမလဲ။ရာဇဝတ်အကျဉ်းသားနဲ့မတူတဲ့အခြားတရမအကျဉ်းသားတွေရှိတယ်ဆိုတော့တရမအကျဉ်းသားတွေကိုဘယ်လိုဆက်ဆံမလဲနိုင်ငံရေးအကျဉ်းသားတွေကိုဘယ်လိုဆက်ဆံမလဲဆိုတာတွေကိုတိတိကျကျကျွန်တော်တို့ပြဋ္ဌာန်းဖို့လိုတယ်လူလောကတွေအပြင်လောကတွေကိုပြန်ရောက်တဲ့အခါမှာပြင်ပလောကနဲ့တဟဇာတဖြစ်ပြီးတော့ဟလာပြစ်မှုချိုးဖောက်တာတွေကိုကာကွယ်ပြီးသူကိုယ်၌ကတကယ့်တာမန်အပြစ်မရှိတဲ့နိုင်ငံသားတွေလူမျိုးလိုက်လျောညီထွေနေနိုင်အောင်အကျဉ်းထောင်ကပြုပြင်ပေးရမှာအဲ့ဒါကြောင့်မလို့အဲ့ဒီရွေချက်ကိုသွားမယ်ဆိုရင်တရားကြီးဌာနတရားကြီးဟိုတုန်းကတော့တရားကြီးဝန်ကြီးဌာနဆိုပြီးတော့ရှိတယ်ပေါ့ Ministry of Justice ပေါ့အဲ့ဒီအောက်မှာတော်လကောင်ဒါမှမဟုတ်ရင်လူမှုဝန်ထမ်းဝန်ကြီးဌာနလက်အောက်မှာတော်လကောင်အဲ့ဒါလိုမျိုးထားတော့ကျွန်တော်တို့ကအပြန်အလှန် check and balance လုပ်လို့ရတယ်ဆိုတော့အဲ့ဒါလိုမဟုတ်ဘူးဆိုရင်တော့အကျဉ်းထောင်နေဆိုတာကပြင်ပလောကနဲ့အဆက်ဖြတ်ထားတာအထဲမှာဘလို့ခံစားရတယ်ဘလို့နစ်နာရတယ်ဆိုတာကိုတာမန်အပြင်အပြင်လူကသိနိုင်တဲ့အခြေအနေမရှိဘူး
ဒီနိုင်ငံရေးအကျဉ်းသားတွေပေါ့နော်ယုံကြည်သူတို့အစိုးရပြောတဲ့ယုံကြည်ချက်အကျဉ်းသားတွေပေါ့အဲ့ယုံကြည်ချက်အကျဉ်းသားတွေကအခွင့်အရေးအများကြီးဆုံးရှုံးခဲ့ရတာမျိုးရှိတယ်ပေါ့ဆိုတော့အခုဒီထုတ်ပြန်လိုက်တဲ့ဥပဒေကျမ်းမှာရောနိုင်ငံရေးအကျဉ်းသားတွေအတွက်ဆိုရဲတည်တံ့ပြဋ္ဌာန်းချက်မျိုးရောပါလား
ဆိုတော့အခုအချိန်အထိကိုကျွန်တော်တို့မှာဟိုရင်ဆိုင်နေရတဲ့အခက်အခဲကနိုင်ငံရေးအကျဉ်းသားဆိုတာကိုမတတ်မှတ်နိုင်သေးဘူးဖြစ်နေတယ်ဟိုနိုင်ငံတော်သမ္မတအဆင့်ကို၌ကနိုင်ငံရေးအကျဉ်းသားဆိုတဲ့အတုံးနှုံးကိုတော့လက်ခံပြီးသုံးဆွဲလာပြီးဒါပေမဲ့ဥပဒေကြောင်းအရနိုင်ငံရေးအကျဉ်းသားဟူသည်မှာဘသူတွေပေါ့ဆိုတော့အဲ့ဒါမျိုးကိုကျွန်တော်တို့သတ်မှတ်ပြဋ္ဌာန်းနိုင်ခြင်းမရှိသေးဘူးဆိုတော့ဟိုကျွန်တော်တို့ကြီးပဲအခက်အခဲဖြစ်တာမဟုတ်ဘူးအချင်းဦးစီးဌာနတာဝန်ရှိသူတွေမှာလည်းအကြက်တဲဖြစ်တယ်ဒါကြောင့်လဲဆိုတော့နိုင်ငံရေးအကျဉ်းသားသတ်မှတ်ချက်တိတိကျကျရှိမှနောက်တစ်ခါသူတို့ကိုဘယ်လိုမျိုးအကျဉ်းထောင်ထဲမှာဟလာဘယ်လိုအခွင့်အရေးတွေပေးရမလဲဟလာဘာတွေတော့နိုင်ငံရေးကျင်းသားများကလိုက်နာရမယ်ဆိုတာကိုတိကျတဲ့ပြဋ္ဌာန်းချက်တွေရှိမှအကျဉ်းထောင်ထဲနိုင်ငံရေးကျင်းသားတွေနဲ့ဆက်ဆံရေးဟာလေကျွန်တော်တို့ပုံစံတစ်ခုပေါ့တတ်တတ်မှတ်မှတ်ရှိမယ်အခုတော့ဘယ်လိုဖြစ်နေဆိုတော့တရားတပုတ်စံသူသက်ဆိုင်ရာအကျဉ်းထောင်တာဝန်ခံအရာရှိကထောင်ပိုင်ကသူ့ထောင်မှာဒီလက်ရှိရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့အဆင်ပြေအောင်တော်လကောင်းဟလာဒုမဟုတ်သူရဲ့ဆင်ញံုံတရားပေါ်မှာမူတည်ပြီးတော့ဘလို့ထားမယ်ဘလို့ဆက်ဆံမယ်ဆိုတာတွေကိုဟိုတူးချင်းသဘောနဲ့ဆောင်ရွက်နေရတယ်လို့ဖြစ်တယ
်ဆိုတော့အရင်တုန်းကတော့ဒီနိုင်ငံရေးအကျဉ်းသားတွေကိုအခြားရာဇဝတ်မှုတွေလိုပဲပေါ့နော်ရဲဘက်ထုတ်တာရှိတယ်နောက်တစ်ခါဟိုပုတ်စင်းရတာရှိတယ်အဲ့ဒါတွေကလည်းတော်တော်များများဟိုစာအုပ်တွေထဲမှာလည်းပါတယ်ပေါ့နော်အဲ့ဒီဟာတွေကိုတိုက်ပွဲတွေဝင်ပြီးတော့တိုက်ဖျက်ပြရတာပေါ့အဲ့ခါရဲ့ရလက်အဖြစ်နောက်ပိုင်းမှာဒီလိုမျိုးမရှိတော့ဘူးသို့တော့အခုဒီဥပဒေကျမ်းရဲ့တကယ်လို့ဥပဒေကျမ်းဟိုလာအတည်ပြုဖြစ်သွားမယ်ဆိုရင်ရောဒီစကန်းရဲဘက်စကန်းထုတ်တာတို့ဗုတ်ထုတ်တာတို့ကနိုင်ငံရေးအကျဉ်းသားဆိုတဲ့တည်တံ့တတ်မှတ်ချက်မရှိရင်ပြန်ဖြစ်လာနိုင်မယ်လို့ယူဆလာ
အခုဒီအကျဉ်းထောင်ဥပဒေကတော့အားလုံးနဲ့သက်ဆိုင်တာပေါ့နိုင်ငံရေးအကျဉ်းသားရောရာဇဝတ်အကျဉ်းပြင်မှုဆိုင်ရာအကျဉ်းသားရောတရမအကျဉ်းသားရောအားလုံးနဲ့အကျုံးဝင်တဲ့ဥပဒေဖြစ်အောင်ပေါ့ဆိုတော့ကွနကရဲဘက်မထုတ်ဘူးလို့ဘာလို့ဆိုရဲကိစ္စတွေကလည်းဟိုနိုင်ငံရေးကျင်းသားတွေကထိတ်တိုက်ဆန့်ကျင်တာတွေကျွန်တော်တို့ကိုယ်အခွင့်အရေးကိုကာကွယ်တာတွေအထက်မှာထောင်ထဲမှာကျွန်တော်တို့ဟိုလှုပ်ရှားမှုတွေပေါ့တိုက်ပွဲတွေပေါ့ဆိုတော့အဲ့ဓာတွေလုတဲ့အခါမှာထောင်ကပြန်ရှောင်သွားတာမျိုးရှိတယ်။သို့တော့ဒါပယ်ဖျက်ပစ်လိုက်တာမဟုတ်ဘူး။သူတို့တာဝန်ယူတဲ့သူတာဝန်ရှိတဲ့သူအပေါ်မှာမူတည်ပြီးတော့ညွှန်ကြားချက်တစ်ခုထုတ်ချင်လဲချက်ချင်းဒါကိုပြဿနာဖြစ်မှာဆိုလို့မလုပ်တော့ဘူးဆိုရင်လည်းချက်ချင်းဥပဒေအရဖြစ်တာမဟုတ်ဘဲနဲ့အခြေအနေပေါ်မှာမူတည်ပြီးတော့သူတို့ဘက်ကတုံ့ပြန်တာတွေအဲ့လိုမျိုးဖြစ်တယ်ပေါ့ဆိုတော့ဒါကျွန်တော်တို့အရင်လက်ရှိတည်စဲ ထောင်လက်ဆွဲဥပဒေမှာဆိုရင်တော့နိုင်ငံတော်အကျဉ်းသားဆိုတာကိုသတ်မှတ်တယ်။အဲ့ဒီအချိန်တုန်းကတော့သူက state prisoner လို့သတ်မှတ်တာပေါ့။ဆိုတော့အခုကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်နဲ့ကျွန်တော်တို့ကဟိုအဓိပ္ပာယ်ဖွင့်ဆိုချက်သတ်သတ်မှတ်မှတ်ဖြစ်ဖို့ကျွန်တော်တို့ကစူးစမ်းနေတယ်။တည်ဆဲဥပဒေမှာတော့နိုင်ငံတော်အကျဉ်းသားလို့သတ်မှတ်တယ်။နောက်တစ်ခုကဒီလူပုဂ္ဂိုလ်ရဲ့ပြင်ပပညာရေးလူမှုရေးအခြေအနေပေါ်မှာမူတည်ပြီးတော့နောက်သူ့ရဲ့ကျိုးလွန်တဲ့ပြမှုတဘာဝပေါ်မှာမူတည်ပြီးတော့ဒီ A class B class C class ဆိုတာကိုခွဲတယ်အဲ့တော့ဘယ်အဆင့်တန်းနိုင်ငံရေးဟိုဘယ်အဆင့်တန်းအကျဉ်းသားကိုဘယ်လိုဆက်ဆံရမယ်ဘယ်လိုထားရမယ်ဆိုတော့သတ်မှတ်ချက်တွေအတိအကျရှိတယ်ဆိုတော့အခုဒီဘက်ခင်မာကအဲ့ဒီ A class B class C class တွေလည်းမကျင်သုံးတော့ဘူးခုနကနိုင်ငံရေးအကျဉ်းသားဆိုတာကိုလည်းတိတိကျကျသတ်မှတ်ချက်မရှိတဲ့အခါကျတော့ဒီထောင်အသီးသီးမှာသက်ဆိုင်ရာထောင်ပိုင်းအပေါ်မှာမူတည်ပြီးတော့ပဲအတိုးအလျှော်တွေဖြစ်နေတော့